ဆေးဥချိုရေးကောင်စီဘက်ကအာဏာသိမ်းမှုဆန့်ကျင်ဆန္ဒပြပွဲတွေမှာတက်ကြွစွာပါဝင်သူတွေအာဏာသိမ်းမှုဆန့်ကျင်တဲ့အမှုပညာရှင်တွေနဲ့အကြမ်းဖက်အာဏာဆန့်ကျင်ရေးဒီ CDM လို့ရှားသူအစိုးရဝန်ထမ်းတွေသူတို့ကိုအကူအညီပေးနေသူတွေကိုဖမ်းဆီးတာတွေခုရက်ပိုင်းမှာအချိန်မြင့်လှုပ်လာနေပါတယ်တမတော်ပြုတ်ကွဲအောင်လုံဆောင်မှုလုံဆောင်မှုပုံမှန်905ကကြီးနဲ့ဖမ်းဝရမ်းထုတ်ခံထားတဲ့မော်တော်ပိုင်းတကွန်အပါဝင်ကြော်ကြားသူတချို့လည်းဖမ်းဆီးခံခဲ့ရပါတယ်ရန်ကုန်ကလာတဲ့သတင်းကိုတော့မက်ခင်ဖြူထွေးကပြောပြပေးမှာဖြစ်ပါတယ်ဗျာ
ဆေးအနာသိမ်းမှုစန့်ကျင်ဆန္ဒပြမှုတွေမှာတက်ကြွစွာပါဝင်နေတဲ့သူတွေ CDM လှုပ်ရှားမှုကိုအားပေးထောက်ခံတဲ့အမှုပညာရှင်တွေအပါအဝင်စစ်ကောင်စီကိုစန့်ကျင်ကန့်ကွက်သူအယောက်300ထက်မနည်းကိုတမတော်အကြီးညိုပြက်အောင်လှုံ့ဆော်ပြောဆိုမှုဂုံတိခါကြဆင်းအောင်ဝါရဖြန့်မှုဆိုတဲ့ပုံမှန်905ကကြီးနဲ့တရားစွဲနိုင်မှုဧပြီလ3လောက်မှာစပြီးဖမ်းရမ်းတွေထုတ်ပြီးရှာဖွေဖမ်းဆီးလာပါတယ်။မြို့နယ်ရက်ွက်တွေအတွင်းညတိုင်းလိုလိုစစ်တပ်ကဝင်ရောက်ဖမ်းဆီးနေတာပါ။ဆေးအနာသိမ်းမှုကိုလူသိရှင်ကြားဆန့်ကျင်ပြီးတတ်တော်ကြွကြွလမ်းပေါ်ထွက်ဆန္ဒပြခဲ့တဲ့မော်ဒယ်ပိုင်တကွန်လည်းဒီကနေ့ဧပြီလ8ရက်မနက်9နာရီလောက်ကမြောက်ဒဂုံနေအိမ်မှာဖမ်းဆီးခံလိုက်ရတယ်လို့အမှုလိုက်ပေးဖို့မိသားစုကတာဝန်ပေးထားတဲ့သူ့ရဲ့ရှေ့နေဒေါ်တင်စာဦးကအဖြေကိုပြောပါရယ်စစ်ကား၈စီးအင်အား90ကျော်နဲ့လာရောက်ဖမ်းသွားတာဖြစ်ပြီးဖမ်းခံရတဲ့အချိန်မှာအတော်လေးကျန်းမာရေးချို့တက်နေပြီးငှက်ဖျားယောဂါကြောင့်အိပ်ရာထဲလဲနေတယ်လို့ပြောပါရယ်ပိုက်ဒဂုံကိုလက်ရှိစစ်အုပ်ချုပ်ရေးကောင်စီဘက်ကမြို့နယ်အတော်များများမှာပုံမှန်905ကကြီးနဲ့တရားစွဲပြီးအမှုဖွင့်ထားတာရှိတယ်လို့သူ့ရဲ့ရှေ့နေကပြောပါရယ်လက်ရှိတရားရင်ဆိုင်မှုဆောင်ရွက်မှုတွေကိုနောက်ပိုင်းမှာသာထုတ်ပြန်ပြောဆိုမယ်လို့ရှင်းနေကပြောပါတယ်
။ဟုတ်ပါပြီ။ဒီလိုက်စုံစမ်းပြီးဖိုင်ဒီဘုံကိုစမှာကူလက်ရှိချတာတော့တော့ကျန်းမာရေးညတွေကတွဲပေါ်သွားလို့မိမအောင်စစ်ဆေးရုံမှာစိတ်ချမှုပေါ်သွားတယ်ပြီးတော့တခါတယ်။အဲဟိုဘယ်လိုဆက်ပြီးဖြစ်လဲတော့မသိဘူး။နောက်ဆုံးချောင်းလို့ဖြစ်ကြတဲ့အခြေအနေပေါ့နော်။သူ့ကိုတော့ကျွန်တော်တို့ဒီမှာတော့ဟိုကျောင်းဆိုင်တိုင်းကတော့အဲစခေါ်သွားပြီဆိုရင်တော့စစ်ဆေးရုံညနေ24နာရီဒီမိုဒီဆက်ရှင်နိုင်ရေးဆက်ပြီးတော့သူတို့အားလုံးကတကယ်ကြီးဆိုတော့ဒီအိပ်ဖိတ်ကြောင်းလို့သူတို့ပုံမှာသက်ဆိုင်ရာဟုတ်ပါရဲ့ဗောနာဆန်းကျန်တော့များသောပုံမှာသူတည်နေသူ့ပထမရင်းဆွဲထားလဲဆမ်းမထုတ်ခံတာလဲမြို့ကြီးကတခြားမြို့ကြီးရအောင်ဆမ်းမရင်းတော့တော်မကောင်းသူမကြားနဲ့တော်တော်ထိတာလို့
ဧပြီလ9ရက်ည8နာရီသတင်းမှာ905ကကြီးနဲ့တရားစွဲဆိုခံရတဲ့စည်ရင်ကိုစီအုပ်ချုပ်ရေးကောင်စီကထုတ်ပြန်ခဲ့တာမှာပိုင်ဒဂွန်ပါဝင်ခဲ့ပြီးတဲ့နောက်မကြခင်မှာပဲဖမ်းဆီးခံရတာဖြစ်ပါတယ်။အခုဆိုရင်တော့ပုံမှန်905နဲ့ဖမ်းဝရမ်းထုတ်ခံထားတဲ့ထင်ရှားကြော်ကြားသူတွေထဲမှာလူမင်းရဲတိုက်ဝင်းမင်းတန်းနဲ့ပိုင်ဒဂွန်တို့ဖမ်းခံထားတာဖြစ်ပြီးစာကနာကိုတော့ဘာကြောင့်ဖမ်းခံရတယ်ဆိုတာစစ်ကောင်စီဘက်ကသတင်းမထုတ်ပြန်သေးပါဘူး။ဒီလိုလူသိများကြော်ကြားသူတွေအပြင်အာဏာသိမ်းမှုဆန့်ကျင်ဆန္ဒပြမှုတွေမှာတတကြွကြွပါဝင်တဲ့သူတွေကိုလည်းစီအုပ်ချုပ်ရေးကောင်စီဘက်ကဖမ်းဆီးတာတွေအချိန်မြင့်လှုပ်ဆောင်လာနေပါတယ်။နေရာတော်များမှာအာဏာသိမ်းမှုဆန့်ကျင်ဆန္ဒပြမှုတွေမှာပါဝင်တဲ့သူတွေဆန္ဒပြပွဲမှာလက်နက်ကင်တပ်ဖွဲ့တွေရဲ့ဖြိုခွင်းမှုတွေကိုကာကွယ်တဲ့သူတွေကိုပိုက်ဆိတ်တဲ့ရှာဖွေဖမ်းဆီးတာတွေလှုပ်လာနေတာပါ။ရက်ခွဲတွေတိုင်းမှာရှာဖွေမှုတွေခက်ဆိတ်ဆိတ်လှုပ်လာပြီးပြည်သူတွေဘက်ကကာကွယ်ရေးလှုပ်ဆောင်ပေးနေတဲ့သူတွေကိုဓာတ်ပုံတွေပြပြီးရှာဖွေလာတာကြောင့်တချို့ထွက်ပြေးနေကြတယ်လို့တချို့ကတော့ဖမ်းဆီးခံလိုက်ရတာတွေရှိတယ်လို့တောင်ကုန်းမြို့နယ်ကဆန္ဒပြပွဲတွေမှာလက်နက်ကန်တွေဘက်ကဖြိုခွဲလာရင်ဆန္ဒပြပြည်သူတွေကိုကာကွယ်ပေးနိုင်ဖို့ဖွဲ့ထားတဲ့ကာကွယ်ရေးအဖွဲ့ဝင်တဦးကပြောပါတယ်။ဟုတ
်အမလေးကဆိုရင်ကျွန်တော်ဖွဲ့တဲ့အတွက်ဆိုရင်သူကဒီမျိုးပဲခိုင်ကျင်းတဲ့ကိစ္စကိုအပြင်းနဲ့ဆန္ဒပြပါတယ်တော့အဲ့ဒါတော့ရှင်းရနေတဲ့စကားပြန်ကြားပြီးတော့သူခိုင်ကျင်းအောင်ပုံစံကြားလိုက်ကျွန်တော်ဆွဲရတယ်ဗျာဒါပေမဲ့အဖေကတော့ဒီရောက်ကြတော့ဒီနေ့မှမတရားထောက်ခံခဲ့ရကြဒါကောဒီနေ့မှမတော့ပါသွားရဲ့အဲဒီနေ့ညာချမ်းခံရတော့တော့အဖေကလည်းရှောင်နေရတယ်သူကတော့ဒီဆန္ဒပြပွဲကမရှိရဲ့ကြတော့မှတော့အဲဒီလိုလာချရဲ့ဒီထိတ်မှဆင်းကြောင်းဝင်နေတော့ဒီလိုဒီလိုဖြစ်အပ်ကြရဲ့မရှိရဲ့တော့အဲ့တော့မပြတ်ရဲ့စကားနဲ့လက်တွေ့တော့ပြီးခေါ်ရတယ်ဆိုတော့
နယ်မြို့တွေအတော်များများမှာလည်းစေုပ်ချုပ်ရေးကောင်စီဘက်ကဖမ်းဆီးမှုတွေကိုစက်တိုက်တိုးလှုပ်ဆောင်နေတာပါ။ CDM လှုပ်ရှားမှုမှာပါဝင်တဲ့ဝန်ထမ်းတွေအတွက်အင်အားထားတဲ့ဒေသခံတွေကိုဖိအားပေးနေတာကြောင့်အတော်လေးခက်ခဲခဲခဲတင်းရှောင်နေရတယ်လို့ချင်းပြည်နယ်အတွင်းမှာတာဝန်ထမ်းဆောင်နေတဲ့အာဏာသိမ်းမှုဆန့်ကျင်ဆန္ဒပြပွဲတွေမှာတက်ကြွစွာပါဝင်နေသူတို့ကပြောပါရစေ။
အခုကျမအပါအဝင်တော့နော်ကျမတို့600ကျမ905ကကြီးနဲ့ brand ထုတ်ထားတယ်ပေါ့နော်အထုတ်ထားတဲ့ခါကျတော့ကျမကိုယ်တိုင်မှာကိုရှောင်နေရတယ်ဒီမှာပါဝင်ထုတ်ရှားတဲ့ဒီကုန်လုံးတွေသူနောက်ထပ် brand ထုတ်ပြီးတော့တိုင်းပြောရှားတယ်ပေါ့နော်ဒေါ်လာ10မှာနည်းနည်းက profit ကြပေါ့နော်ဒီမျိုးရှိရဒီ profit ကြအခွင့်နဲ့ဒီငွေရှိအောင်လောက်ခိုင်းခံထားရတဲ့တိုင်းမှာအခုကျမကတော့ဘယ်လိုဖိအားပေးလာလဲဆိုရင်ကျမတို့
ြောမြန်မာတွေဖြက်ပစ္စည်းတွေဖြက်ပြီးရှာလာရင်ဒါမျိုးတွေကလောက်ပါ
အာနာသိန်းနာဆာကစစ်ကောင်စီတက်လာပြီးတဲ့နောက်လက်ရှိဖမ်းဆီးခံထားသူပေါင်းကတော့2900နီးပါးရှိနေပြီဖြစ်ပါရဲ့ရှင်။